တရားရုံးများကိုမထီမဲ့မြင်ပြုမှုဥပဒေကိုနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးပြီးဇူလိုင်လ29ရက်နေ့နေစွဲနဲ့ပြဋ္ဌာန်းလိုက်ပြီးဖြစ်ပါတယ်။ကိုလိုနီခေတ်ကအင်္ဂလိပ်ဘာသာနဲ့ရှိခဲ့တဲ့ The Contempt of Courts Act ကိုရုပ်သိမ်းပြီးမြန်မာဘာသာစကားနဲ့အစ်စ်ပြဋ္ဌာန်းလိုက်တာလည်းဖြစ်ပါတယ်။ဒီဥပဒေအပေါ်တရားရေးလောကသားတွေနဲ့မီဒီယာလောကရဲ့အမြင်တွေကိုကိုကျော်ကျော်သိန်းကမေးမြန်းစုစမ်းစုံစမ်းပြီးရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။အခုပြဋ္ဌာန်းလိုက်တဲ့တရားရုံးများကိုမထီမဲ့မြင်ပြုမှုဥပဒေဟာအမှန်တကယ်လိုအပ်တဲ့ဥပဒေတခုဟုတ်ရဲ့လားဆိုတဲ့ပေါ်တရားရေးလောကသားတွေကြားအမြင်ကွဲပြားမှုရှိနေပါတယ်။အများစုကဒီဥပဒေဟာတစိတ်တပိုင်းအဖြစ်လိုအပ်တယ်လို့ပြောကြပေမဲ့လည်းကိုယ်တိုင်ကရှိနေတူလည်းဖြစ်ပြည်သူ့လူတော်ကိုယ်စားလှယ်တူလည်းဖြစ်တဲ့တငန်းကျုံမျိုးနဲ့မဲဆန္ဒနယ်ကပြည်သူ့လူတော်ကိုယ်စားလှယ်ဦးသိန်းညွန့်ကဒီဥပဒေကိုမူချမ်းဘဝကတည်းကကန့်ကွက်ခဲ့ပြီးပြင်ဆင်ဖြစ်ဆွက်ချက်တွေကိုလည်းတင်သွင်းခဲ့သူပါ။ဒီဥပဒေဟာပြည်သူတွေကိုကာကွယ်တဲ့ဥပဒေမဟုတ်ဘဲလက်တွေ့မှာတရားသူကြီးတွေကိုကာကွယ်တဲ့ဥပဒေဖြစ်နေတယ်လို့ပြောသလိုသတင်းမီဒီယာတွေပေါ်ကန့်သက်ချက်တွေပြဋ္ဌာန်းထားတာကိုလည်းဦးသိန်းညွန့်ကထောက်ပြပါဗျာ
။ဒီဥပဒေကိုကျွန်တော်ဖျက်ဖို့ဒါဒီပြည်လို့မကဘူးပြင်ဆင်တဲ့ခါမှာလည်းကျွန်တော်ပြင်ဆင်ခဲ့တဲ့ဘိုက်ပဲအောင်မြင်တယ်ပေါ့ဒီဘိုက်ပဲဒီဘိုက်ပဲဒါလည်းအရေးမပါတဲ့ဘိုက်ပဲအရေးပါတဲ့ဘိုက်မအောင်မြင်ဘူးနောက်တစ်ခုကကျွန်တော်ဒီဟာနဲ့ပတ်သက်ရင်ထောင်တန်းကိုပယ်ဖျက်ဖို့အဲ့ကေဟိုအပြင်ခြောက်တာအသာငွေတာမဲတမဘုတ်အဲ့တော့တင်ခဲ့တယ်အဲ့ဒါလည်းမအောင်မြင်ခဲ့ဘူးပေါ့
အဲ့ဒီလိုဆိုပေမဲ့လည်းဥပဒေသေးရဲ့အခန်းသုံးမှာကင်းလွတ်ချက်များဆိုပြီးသတင်းမီဒီယာတွေအပေါ်ကင်းလွတ်ခွင့်ပေးထားတာတွေကတော့ကောင်းတဲ့အချက်ဖြစ်ဦးသိန်းညွန့်ကမြင်ပါတယ်ဦးသိန်းညွန့်ကိုယ်တိုင်ကအရင်ရှိခဲ့တဲ့ The Contempt of Courts Act နဲ့အရေးယူခံရပြီးရှေ့နေလိုက်စဉ်ရုပ်သိမ်းခံခဲ့ရဘူးသူလည်းဖြစ်ပါတယ်မှုကင်းတရားနဲ့ဆက်လင်းလို့တရားမျှတပြီးမှန်ကန်တိကျခိုင်လုံတဲ့အချက်လက်တွေကိုရဖို့ဆိုရင်တရားရုံးသတင်းတောက်တွေကိုထားခွင့်ပြုဖို့လိုပြီးအဲ့ဒီလိုရဖို့အတွက်တောင်းဆိုသွားမယ်လို့မြန်မာဂျာနယ်လစ်ကွန်ရက်ကတွဲဖက်အတွင်းမှုနှစ်ဦးသန်းထေကဗီဒီယိုကိုပြောပါတယ
်သတင်းတောက်တွေကတရားရုံးမှာတရားဝင်သတင်းတောက်ဖြစ်ပြီးတော့ကျွန်တော်တို့အတိအမှတ်ပြုပြီးတော့လွှတ်တော်ထဲမှာဝင်ပြီးသတင်းယူကယူခွင့်ရတဲ့သတင်းတောက်လိုမျိုးတရားရုံးမှာတရားဝင်သတင်းယူနေတဲ့သတင်းတောက်အဖြစ်ကျွန်တော်တို့ကိုသက်ဆိုင်ရာကအစိုးရဘက်ကတိုင်းဒေသကြီးတို့ဒီနေရောကနေတရားဝင်ကျွန်တော်တို့ကပ်ပြားတွေပြဖို့ကျွန်တော်တို့ဆက်တောင်းဆိုမှာပါအဲ့ဒါဆိုရင်ဆိုတော့ပြင်းနေနေတဲ့တရင်တရားစီရင်ဖြစ်ပြီးတော့ကျွန်တော်တို့ကတရားရုံးရဲ့တရားဝင်တရင်တောက်တွေဖြစ်ပြီးလို့ရှိရင်ကျွန်တော်တို့ဆော့ဆော့ပြောတဲ့တရားပြည်ကြီးနဲ့ရှေ့နေကြတာနေရောအချက်လက်အမှန်တွေကျွန်တော်တို့ပြည်ရေးတရားလည်းကျွန်တော်တို့ကရေးသားတာကိုလည်းအမှုစီရင်ထဲမှာတရားမျှတတွေနိုင်ငံတကာခိုင်မုံတာကိုအထောက်အထားနဲ့ရေးနိုင်တယ်အမှုစီရင်ပြီးရင်လည်းကျွန်တော်တို့ဝေဖန်ချက်တွေကြံပြီးတွေစောင်းပါတွေကျွန်တော်တို့တရားရေးနိုင်ပါလိမ့်မယ
် The Contempt of Courts Act နဲ့ရေးယူခံရပြီး2008ခုနှစ်တုန်းက14လကြာခဲ့တယ်လို့ရှေ့နေလိုင်းစင်လဲရုပ်သိမ်းခံခဲ့ရဘူးသူနောက်တူကတော့တရားလူတော်ရှေ့နေကြီးဦးအောင်သိန်းပါပြည်မှုဆိုင်ရာမထီမဲ့မြင်ပြုမှုဆိုတဲ့ပြဋ္ဌာန်းချက်တဲကမှန်ကန်လွတ်လပ်စွာတရားစီရင်ရေးအပေါ်အများပြည်သူကယုံကြည်ကိုးစားမှုလျော့နည်းစေရန်တနည်းနည်းဖြင့်ပြုလုပ်ခြင်းဆိုတာမှာယုံကြည်ကိုးစားမှုလျော့နည်းစေတယ်ဆိုတာကဘယ်လိုအတိုင်းအတာကိုပြောတာလဲဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့ဦးအောင်သိန်းကထောက်ပြပါတယ်
ဒီလိုလိုရဲ့အကျိုးစီးပွားနဲ့နိုင်ငံတော်ရဲ့အကျိုးစီးပွားအဓိကထားပြီးအကာအကွယ်ပေးရတဲ့အဲသူတို့ရဲ့ပုဂ္ဂလိကဩဇာအာဏာပယ်ရောက်နိုင်မှုတွေအကာအကွယ်ယူတဲ့ဥပဒေတွေကထုတ်ပြန်တာတော်များတယ်။နောက်ကျွန်တော်ကနဝတ္တနာဖဥပဒေပြန်ကြည့်ရင်သူတို့ကအဲ့ဒီပုံစံနဲ့ပဲဥပဒေတွေပြဋ္ဌာန်းခဲ့တာကျွန်တော်တွေ့ရတယ်။အဲယခုလည်းကျွန်တော်တို့အဲ့ဒီလိုပဲဆက်လက်ပြဋ္ဌာန်းအောင်မယ်ဆိုရင်ကျွန်တော်တို့ဘယ်လိုဒီမိုကရေစီလမ်းကြောင်းပေါ်မှာသွားနေတဲ့ဗမာနိုင်ငံတို့ဘယ်လိုပြောလို့ရမလဲ။
ဥပဒေဆိုင်ရာစကားလုံးတွေဟာအမြဲတမ်းအငင်းပွားစရာရှိပြီးလို့လိုဆွဲယူဖို့ပြဋ္ဌာန်းထားတာမျိုးတော့ဟုတ်ပုံမရဘူးလို့မြင်သူကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ရှေ့နေကြီးဦးညံဝင်းပါတရားရုံးတွေမှာစိတ်အနှောက်အယှက်ဖြစ်လောက်တယ်ဆိုရင်အဲ့ဒါဟာမထီမဲ့မြင်ပြုရာရောက်ပြီးအရင်တုန်းကလည်းဒီလိုပါပဲလို့ဦးညံဝင်းကပြောသလိုဥပဒေကိုမြန်မာဘာသာနဲ့ပြဋ္ဌာန်းတာကပိုးပြီးလွယ်ကူလာတယ်လို့ပြောပါတယ
်သတင်းမီဒီယာတွေကအခုအဓိကကြည့်လိုက်နှမျိုးပဲပါမယ်တစ်မျိုးကသတင်းမီဒီယာရဲ့လွတ်လပ်ခွင့်ကိုအတိအမှတ်ပြုတယ်နောက်တစ်မျိုးကတရားရုံးကလုံအောင်မယ်ဆုံးဖြတ်ရမယ်ကိစ္စကိုချုပ်တင်ဝေဖန်လို့မရဘူးတန်တဲ့အကြောင်းအရာကိုဝေဖန်လို့ရပါတယ်ကောင်းတယ်မကောင်းတယ်ဆိုတာပို့ပြီးတော့မြန်မာလိုလည်းဖြစ်လာတဲ့ definition နဲ့တခါလဲထည့်လာတော့ပုံမလွယ်ကူတယ်လို့တော့ပြောရင်ရ
အခုပြဋ္ဌာန်းလိုက်တဲ့ဥပဒေအရတရားရုံးကိုပြစ်မှုဆိုင်ရာမထီမဲ့မြင်ပြုမှုကျူးလွန်ကြောင်းပြစ်မှုထင်ရှားစီရင်ခံရရင်အဲ့ဒီလူကို6လထက်မပိုတဲ့အလုံးမဲ့ထောင်ဒဏ်ဖြစ်စေ၊ကျက်တသိန်းထက်မပိုတဲ့ငွေဒဏ်ဖြစ်စေ၊ဒဏ်တစ်ရလုံးဖြစ်စေချမှတ်ရမှာဖြစ်ပါတယ်။တရားရုံးကိုတရားမဆိုင်ရာမထီမဲ့မြင်ပြုမှုကျူးလွန်ကြောင်းပြစ်မှုထင်ရှားစီရင်ခံရသူကို ကြက်တသိန်းထက်မပိုတဲ့ငွေဒဏ်ချမှတ်ရမှာဖြစ်ပြီးငွေဒဏ်ချမှတ်ရုံနဲ့မလုံလောက်ဘူးလို့ယူဆရင်တော့3လထက်မပိုတဲ့တရမထောင်တန်းကိုချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ခင်ဗျာ။